အမေရိကန်ပြည်ထောင်စုမှာကူးစက်မြန် Delta COVID မျိုးဝဲကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးမထုံးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုတိုင်းဝန်ကြားနှာခေါင်းဆီးတွေတက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရဝင်နဲ့နှစ်တမတန်းကိုကာကွယ်ဆေးတွေမဖြစ်မနေထိုးခိုင်းဖို့အလေးနဲ့စဉ်းစားနေကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုသွားတဲ့အခါသူကိုယ်တိုင်နှာခေါင်းဆီးတက်စင်မှဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးသူ6,100ကျော်ရှိနေပြီးဇွန်လနောက်ပိုင်းမှာနေ့စဉ်ကူးစက်သူ1200လောက်ကနေအခုခါနေ့စဉ်လူနာသစ်6000ကျော်လောက်ထိတိုးလာနေတာပါ။အော်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းလွတ်တော်မှာနှာခေါင်းဆီးတက်ဖို့စီကံထုတ်ပြန်ထားပါတယ်။နာမည်ရောလောင်းစားလုပ်ငန်းတွေရှိရာနာဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့မှာလည်းအဆောက်အဦတွေအတွင်းနှာခေါင်းဆီးတက်ဖို့စီကံထုတ်လိုက်သလိုမစ်ဇူရီပြည်နယ်ကန်ဆက်စစ်တီမြို့မှာလည်းအလားတူထုတ်ပြန်ခဲ့တာပါ။အမေရိကန်သတင်းစာကြီးတစ်ခုဖြစ်တဲ့ Washington Post ကလည်းသတင်းသမားတွေအားလုံးစက်တင်ဘာလလယ်ရုံးပြန်မတက်ခင်မှာကာကွယ်ဆေးတွေထိုးရဖို့ညွှန်ကြားထားပါတယ်။လေလာချက်အစ်တွေကကာကွယ်ဆေးထိုးထားပြီးသားသူတွေကလည်းယောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတာကြောင့်မကြသေးရင်အချိန်ကစလို့ယောဂါကူးစက်မှုတွေတိုးလာနေတဲ့ဒေသတွေကအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတွေတက်ကြဖို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှာလမ်းညွှန်ချက်တွေထုတ်ပြန်လာပြီးတဲ့နောက်ယောဂထိန်းချုပ်ရေးအစည်းအဝေးကိုပြန်လည်ကျင့်သုံးလာကြတာလည်းဖြစ်ပါတယ်။